သတင်းပတ်တွေတုန်းကပေါ့နော်လွတ်လပ်ရေးနေ့ဆိုပြီးတော့စစ်ကောင်စီကနေပြီးတော့အကျဉ်းသားတွေလွတ်ပေးတဲ့နေရာမှာဓာတ်ပုံသတင်းတော့ကိုကောင်းဆက်လင်းပါလာပါတယ်အဲ့တော့ကျမဒီကိုကောင်းဆက်လင်းနဲ့ဆက်သွယ်မေးမြန်းခွင့်ရတဲ့အချိန်မှာပေါ့နော်သူဖန်ခံရတဲ့အခြေအနေကိုပြောပြတယ်နောက်ပြီးသူတို့သတင်းတော့ဒီရဲ့ဟိုရင်ဆိုင်နေရတဲ့အနေအထားတွေပေါ့နော်အထူးသဖြင့်သူတို့ကင်မရာကင်တဲ့လူတွေဖုန်းကင်တဲ့လူတွေကိုသတင်းတော့တွေကိုဟိုပြစ်မှတ်ထားပြီးဖမ်းဆီးခံနေရတဲ့အခြေအနေကိုကျမဟိုသိခဲ့ရတယ်ပေါ့လေဆိုတော့မြန်မာနိုင်ငံမှာအခုစစ်ကောင်စီအာဏာသိမ်းပြီးရဲ့3နှစ်တာပေါ့နော်အခုဆိုရင်3နှစ်ပြည့်တော့မယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာသတင်းတော့တွေရဲ့အခြေအနေကဘယ်လောက်ထိဖြစ်နေလဲရှင်
โอเคဗျာကျွန်တော်တို့ one nation နဲ့ပဲပြောမှာကျွန်တော်တို့ဒီစစ်တပ်ကမအောင်မြင်တဲ့အာဏာသိမ်းမှု3နှစ်ပြည့်ခံနေတဲ့အချိန်မှာကျွန်တော်တို့တိုင်းပြည်မှာကင်မရာကင်ထားတဲ့သူအပန်ဖမ်းမှတ်တမ်းတင်တဲ့သူ journalist အပါအဝင်နိုင်ငံသားပြည်သူမိသူမဆိုအသက်အန္တရာယ်ချင်းချောက်မှုပေါ့ချက်ချင်းပဲကင်မရာကင်ထားတဲ့နေရာမှာအသက်ခံရနိုင်တယ်ပြစ်သက်ခံရနိုင်တယ်ကားနဲ့တိုက်ခတ်တိုက်ပြီးတော့သက်ခံရနိုင်တယ်ပြီးတော့နောက်ထပ်စစ်ကြောရေးကိုဖျက်ဆီးရမယ်ကျွန်တော်ပြင်းထန်ဆိုးရွားတဲ့ညှဉ်းပန်းနှိပ်စက်မှုတွေလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေနော်ဒီ torture survive ဖြစ်သွားတဲ့ journalist တွေအများကြီးအခြေအနေောင်းတွေရောက်လာကြတယ်ဒီအခြေအနေကကျွန်တော်တို့ဘာကိုပြောနေလဲဆိုတော့ကျွန်တော်တို့နိုင်ငံမှာသတင်းလွတ်လပ်ခွင့်ကလုံးဝမရှိစိတ်တုံးနေပြီပဲကျွန်တော်တို့မြန်မာပြည်မှာရှိတဲ့သတင်းမီဒီယာလူငယ်တွေအမျိုးသားအမျိုးသမီးလူငယ်တွေဒီအမှန်တရားအတွက်ကင်မရာကင်ပြီးသူတို့စွန့်လွတ်စွန့်စားမှုတွေအများကြီးလုပ်ပြီးတော့တာဝန်တွေထမ်းဆောင်နေရတယ်ဆိုတာအင်မတန်ဂုဏ်ရှိစွာကျွန်တော်တို့တွေ့ရပါတယ်ဒီတစ်ခုတည်းနဲ့တော့ကျွန်တော်တို့ကဘာကိုပြောလို့ရပါတယ်ကျွန်တော်တို့နိုင်ငံမှာသတင်းလွတ်လပ်ခွင့်မစိတ်တော့ပါဘူးသတင်းလွတ်လပ်ခွင့်ကိုမျက်နှိုးတဲ့သတင်းစာသတင်းစာလူငယ်တွေပေါ့နော် journalist လူငယ်တွေအများဒီတော်လန်ရေးကြီးမှာရှိတဲ့နေမှုဆောင်တဲ့အတွက်ကျွန်တော်အင်မတန်ဂုဏ်ယူရတဲ့အခိုက်အတန့်ဖြစ်ပါတယ်ကျွန်တော်အဲ့ဒီခုတော့ကျွန်တော်လေးစားဦးညွှန်စွာနဲ့ကျွန်တော်အရင်ဆုံးပြောချင်ပါတယ်ခင်ဗျာ
ကျမတို့ကိုကောင်းဆက်လေးရဲ့အဖြစ်ပြက်ကိုကြည့်မယ်ဆိုလို့ရှိရင်သူတို့တွေကဒီလျှက်တပြက်ဆန္ဒပြတယ်ရန်ကုန်မှာလျှက်တပြက်ဆန္ဒပြနေတာတွေတွားပြီးတော့ဟိုမှတ်တမ်းတင်နေပေါ့နော်မှတ်တမ်းတင်ဓာတ်ပုံရိုက်ကူးတဲ့နေရာမှာသူတို့ကားနဲ့တိုက်ပြီးတော့ဖမ်းခံရတယ်ဆိုတော့ဒီလိုဟိုဒီလိုလျှက်တပြက်ဆန္ဒပြတာတွေကိုတွားပြီးတော့သတင်းယူလို့ရှိရင်လေသူတို့မှာအန္တရာယ်ရှိတယ်ဒီလိုအချိန်မရွေးဖမ်းဆီးခံရနိုင်တဲ့သိရတဲ့နဲ့ဟိုသူတို့သတင်းတွားယူခြင်းနဲ့စိတ်ပေါ့နော်ဓာတ်ပုံใหญ่မတန်းတင်ခြင်းနဲ့စိတ်ဆိုရဲသတင်းသမားတွေရဲ့ဒီဟိုဖြစ်တဲ့နေရာကိုသွားပြီးသတင်းယူရဲစိတ်တက်ပေါ့လေအဲ့ဒါကဟိုဘာကြောင့်ဟိုမကြောက်မရွံ့နဲ့ဒီလိုသွားပြီးတော့သတင်းယူခြင်းနဲ့စိတ်တွေဖြစ်ရတာလေရှင
်ဒီကတော့ကျွန်တော်တို့ပြည်သူတိုင်းပြည်မှာဘာတွေဖြစ်နေလဲကောင်းတာတွေဆိုးတာတွေဖြစ်နေတာအမှန်တရားကိုအမှန်တိုင်းပြောပြမယ်ဆိုတဲ့သတင်းသမားတွေရဲ့ပထမဦးတည်ချက်ပေါ့လူမှုကိုသတင်းအချက်အလက်အမှန်ပေးဖို့ဆိုတဲ့ဥတီချက်အတွက်လုပ်တဲ့အခါမှာရန်ကုန်မြို့လေကောင်မြို့ကြီးပြည်ကြီးဒီပုံမှာလည်းတတိပဆန္နာပွဲဆန္နာပြပွဲတွေကိုသတင်းသမားတွေရောက်အောင်ကာကွယ်ယူသလိုရှေ့တန်းစစ်မြေနာမှာလည်းအသက်နေရင်းပြီးတော့ရယူတာဝန်ထမ်းဆောင်နေသူတွေအများကြီးပေါ့နော်မြို့ပြမှာဖြစ်သွားတာတော့ကျွန်တော်တို့ကားနဲ့တိုက်သက်တာရရဆက်ဆက်ဒီသတင်းတောက်တွေကိုဘာကြောင့်လုပ်လဲဆိုတော့သူတို့ဘက်ကဆွဆွဲချက်ကရှင်းပါတယ်ကျွန်တော်တို့ကတော့သတင်းသမားကြီးဖြစ်တယ်အစိုးရဆန္ဒပြတာမပါဘူးလို့မိတို့ပင်ပြောနေကြဘူးသတင်းသမားတွေဒီဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်တာစစ်အာဏာရှင်စန့်ကျင်ရေးမှာရှိတဲ့သူတွေနဲ့လှုပ်ရှားမှုတွေမှာပူးပေါင်းပြီးအကွက်ကြကြအချိန်ကြီးလုပ်တယ်ဆိုတဲ့ဆွဆွဲမှုတွေရှိပါမှာကျွန်တော်ကတော့ဟိုမငင်းညင်ပါဘူးကျွန်တော်တို့အမှန်တရားနဲ့ပတ်သက်လာရင်ကျွန်တော်တို့မှာဘတ်တွေရှိတဲ့အတွက်ပြည်သူဘက်ကဘတ်လိုက်တယ်အမှန်တရားကဘတ်လိုက်တယ်ဆိုရင်တော့ရန်သူရဲ့အညှိုးထားခြင်းတော့ကျွန်တော်ကြီးပြီပေါ့ခံရမှာပါဒါဒီနေ့ပြည်သူအညာမှာရှိတဲ့ပြည်သူတွေလည်းဒီလိုပြစ်မှတ်ထားပြီးတိုက်ခိုက်ခံနေရတာတကဘာလုံးတည်ပါအဲ့တော့ကျွန်တော်ကတော့ဘာကြောင့်ဒီလိုအခက်ခဲအန္တရာယ်ရတယ်မှာဒီသတင်းတောက်တွေကရွရွချွချွဆွတ်လွတ်ပြီးတော့တာဝန်ထမ်းဆောင်နေတယ်လို့ပြောရမယ်ဆိုတော့ကျွန်တော်တို့အကောင်းဆုံးပြောနိုင်တာတော့လူသားရဲ့တာဝန်ကြီးမှုပါပဲဒီလူငယ်တွေဒီသတင်းစာဆရာတွေကသူတို့ခေတ်ကြီးတစ်ခုလုံးရှိမှာဖြတ်တန်းသွားတဲ့စစ်နယ်တော်လိုင်းကြီးကိုသူတို့ဘလို့ပေးဆက်အနစ်နာခံပြီးတော့ကြောက်ကားပါလို့သွားမယ်ဆိုရင်စိတ်ပိုင်းဖြတ်မှုပေါ့နော်အဲ့ဒီစိတ်ပိုင်းဖြတ်မှုကိုကျွန်တော်တို့အလေးပြုပါတယ်လေးစားပါတယ
်အဲ့တော့ဒီမြန်မာနိုင်ငံကသတင်းသမားတွေဒီသတင်းတောက်တွေရဲ့ဒီနိုင်ငံတကာနဲ့ရှင်ပေါင်တန်းပြီးတော့ဟိုသတင်းတွေကိုသူတို့တင်ဆက်တယ်မှတ်တမ်းတင်ရိုက်ကူးတယ်ဆိုတော့အခြေအနေကိုကျွန်မမေးချင်တာကကြတော့ဥပမာဒီဓာတ်ပုံသတင်းတောက်ဟိုကိုကောင်းဆက်လင်းဆိုလို့ရှိရင်သူနဲ့လှုပ်ဖို့ကင်ဘက်ဒီဓာတ်ပုံသတင်းတောက်ပဲဒီမှုရတနာနဲ့ပေါ့နော်သူတို့တွားပြီးတော့ဟိုသတင်းယူတဲ့ဒီဓာတ်ပုံယူဓာတ်ပုံမှတ်တမ်းတင်တဲ့အဲ့ဒီအချိန်မှာသူတို့ကားနဲ့တိုက်ပြီးတော့ဟိုစစ်တပ်ရဲ့ကားနဲ့တိုက်ပြီးဖမ်းဆီးခြင်းကိုခံခဲ့ရတဲ့အခါမှာဒီမြန်မာသတင်းထောက်တွေမြန်မာဓာတ်ပုံသတင်းသမားတွေရဲ့နိုင်ငံတကာနဲ့နှိုင်းယှဉ်လို့ရှိရင်သူတို့ရဲ့အရေးသွေးအရေးချင်းကိုဘယ်လိုတွေ့ရလဲရှင
်နိုင်ငံတကာစစ်သတင်းထောက်တွေပေါ့နော်ပြည်ပခန့်စုံတွေမှာရှိတဲ့ဝါရင်အတွေ့အကြုံရှိတဲ့သတင်းထောက်တွေကြားမှာတော့မှာဒီ ပရိပခါနဲ့ပတ်သက်လာရင်တဲ့ရင်ကိုတရင်ဖြစ်တဲ့အတိုင်းမှတ်တမ်းတင်ရမယ်တရင်တစ်ပါးဒီဒီပြိပခံမှာပါဝင်ဖို့မလိုဘူးဆိုတော့ဟိုကျွန်တော်တို့ဝေဖန်မှုတွေလည်းရှိပါတယ်ငင်းခုန်ရတာလည်းရှိပါတယ်ကျွန်တော်တို့မှတ်မှတ်ရဆိုရင်ကျွန်တော်တို့အစာရေစာပြင်းထန်နေတဲ့ကလေးငယ်လေးတယောက်ဒီဒုက္ခတွေစကန်းရှိအောင်တွားနေလမ်းမှာဘယ်အချိန်သေမမှမသိတဲ့အချိန်မှာလလာလေးလလာတွေကစောင့်ပြီးတော့လမ်းမှာစားဖို့စောင့်နေတဲ့အကြောင်းလေးကိုမှတ်တမ်းတင်နေကျွန်တော်အဲ့ဒီမြင်ကွင်းလေးကိုတွားပြီးတတိရပါတယ်အဲဂျာနယ်လစ်တွေဘက်ကကြည့်ရအမြင်ကတမျိုးပေါ့နော်အများပြည်သူကတော့လူအသက်ကိုမကြေသေးဘူးလားတရင်တပုံရိုက်တာဒီကလေးလေးကိုကယ်လိုက်ရယ်ဆိုတဲ့အခါမှာနောက်ဆုံးအဲ့တရင်သမားကိုယ်တိုင်သူ့ကိုယ်သူအဖြစ်ရှိတယ်လို့ခံစားရပြီးတော့စူဆိုက်လုပ်သွားပါတယ်ကျွန်တော်တင်တဲ့လူအဖွဲ့ကြီးတို့အဖြစ်မရပါဘူးထင်ပါတယ်တရင်သမားကတော့ကျွန်တော်မြင်တယ်ဒီတစ်ခေါက်ကျွန်တော်ဝီမိုင်းမှာရှိတဲ့မမှုရဏာလို့ကောင်းဆလင်တို့အပါဝင်ပေါ့နော်ဒီဒီຫນွေဥတော်လိုင်းရဲ့မှာအပတ်ပေးသွားတဲ့သူတွေတရင်သမားတွေနောက်စစ်ကြောရေးတွေထောင်နေတဲ့မှာအခုချိန်ထိယုံကြည်ချက်ကြောင့်ကြက်ခံနေတဲ့တရင်သမားတွေကကျွန်တော်ထင်တယ်အဖြစ်ပေးသွားတယ်ကျွန်တော်တို့ဆန္ဒပြပြီးတော့ကားနဲ့တိုက်တက်တဲ့လူငယ်တွေကိုငေးညာပြီးတော့နောက်ဆုံးတရင်သမားကြီးကိုလွတ်ယုံမသွားပြန်နဲ့မြင့်မြတ်စွာအဖမ်းခံသွားတယ်ဆိုရင်ဒီနမူနာကောင်းကိုကျွန်တော်ထင်တယ်တကဘာလုံးကအများပြည်သူတွေခြေနဲ့မဲ့ထပါတယ်ကျွန်တော်တို့တရင်သမားတွေဒီပြိပခဇုံနဲ့ရောက်သွားတဲ့အခါမှာကိုအတက်ကိုလုံးကြုံမှုတော့မစင်းစားတော့ဘင်းနဲ့ကိုထိတွေ့တရတဲ့တည်င်းလောကထဲမှာရှိတဲ့ဒီ source တွေနောက်ပြည်သူတွေသူတို့ရဲ့အသက်ဘေးအန္တရာယ်ကိုဦးစားပေးကာကွယ်ရမယ်ဆိုတဲ့အမှန်တရားကိုပြပါတယ်ကျွန်တော်ကတော့အဲ့တစ်ချက်တည်းနဲ့ကျွန်တော်မြန်မာပြည်မှာကြည့်ရဲအနာဂတ်သတင်းမီဒီယာလောကအတွက်လည်းအင်မတန်ဂုဏ်ယူတယ်အင်မတန်မျှော်လင့်ချက်တွေလည်းရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ torture survivor ဖြစ်ခဲ့တဲ့เนาะမမှုရနာအပါဝင်ခြင်းနဲ့ရေဘော်တွေအားလုံးကိုလည်းကျွန်တော်ကအင်မတန်ဂုဏ်ယူတဲ့အကြောင်းလေးပြောချင်တယ်ဒါကကျွန်တော်တို့ကဘာကိုပြလိုက်တဲ့မြန်မာသတင်းသမားတွေရဲ့ချက်တီချက်ပဲကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
ဒီမှုယတနာရဲ့အဖြစ်အပျက်ကိုကြည့်မယ်ဆိုလို့ရှိရင်ဒီလိုအဲ့ဒီမှုယတနာကိုကားနဲ့တိုက်ပြီးတော့ဖမ်းဆီးခံရတဲ့အဖြစ်အပျက်မှာဆိုရင်သူတကိုယ်လုံးဒီစစ်ကားနဲ့ကြိတ်ခံခဲ့ရတယ်။နောက်ပြီးတော့သူ့ကိုဘိန်းနဲ့အဲ့လိုဆွဲခေါ်သွားဟိုဆွဲဘိန်းကားစစ်ကားဘိန်းထဲမှာသူကပါသွားတယ်ပေါ့။နောက်သူ့ကိုတကိုယ်လုံးကြိတ်လိုက်တယ်လို့ဖြစ်သွားပြီးတော့ပြင်ကိုသူ့ရဲ့ဒီခြေထောက်ဆိုလို့ရှိရင်ဟိုကျိမွသွားတယ်ပေါ့နော်ဒီကားဘိန်းကြိတ်တဲ့အချိန်နဲ့ဆိုတော့ဒါကိုထောင်ထဲမှာကြတော့လေဟိုအပြည့်ဝဟိုစေကူတာခွင့်မရတဲ့အပြင်ကိုဒီမရတဲ့အပြင်ကိုပေါ့နော်ထောင်တန်နှစ်ပေါင်းများစွာဟိုထောင်ထဲမှာအခုဆိုစစ်ကောင်စီကအကျဉ်းချထားတဲ့ခါကျတော့ဒီလိုသတင်းသမားတွေပေါ်စစ်ကောင်စီရဲ့အညိုးပေါ့နော်ဘာဖြစ်လို့ဒီလောက်ထိဟိုကားနဲ့တိုက်ဖမ်းနေဟိုမတည်မရှင်ဖြစ်ခဲ့ရတယ်နောက်ထောင်ထဲမှာလည်းနှစ်ပေါင်းများစွာထားရဲဆိုတော့ဒီစစ်ကောင်စီကသတင်းသမားတွေဘာကြောင့်ဒီလောက်ထိဟိုအညိုးတကြီးလုပ်တယ်လို့မြင်လဲရှင်
ဘာမမှုရတဲ့ case ဆိုရင်တော့ torture survivor ပေါ့နော်အချင်းစခန်းမှာလည်းနှိပ်စက်ခံရတယ်စစ်ကြောရေးမှာလည်းနှိပ်စက်ခံရတယ်ဒီဖြစ်ပျက်တဲ့ဆန္ဒပြမှုကိုသတင်းယူနေတဲ့အချိန်မှာလည်းစစ်ကားနဲ့တက်ကြည့်တဲ့အယူတွေကြည့်တယ်ကောင်းမွန်တဲ့စေကူတောက်ကမရဘူးဆိုလိုတာကကျွန်တော်တို့ကဒုက္ခိတတစ်ပိုင်းဖြစ်သွားတဲ့အထည်နော်လူရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအင်မတန်နှောင်ကျင်သွားအောင်အပြစ်ပေးတဲ့နေရာမှာတော့ဒီဖက်ဆစ်စစ်တပ်ကရေးရဲစစံလုပ်ပြလိုက်တဲ့နမူနာကောင်းပေါ့နော်နောက်တစ်ခုဆိုရင်ဥပမာဆိုရင်ကျွန်တော်တို့ဒီရဲဘော်ရဲဘက်ဖြစ်တဲ့ဟိုကျမမရှင်တွေဝီပေါ့နော်ဒီမှတ်တမ်းရုပ်ရှင်ဒါရိုက်တာအမျိုးသမီးတယောက်သူဆိုရင်လည်းဒီလိုပဲမှတ်တမ်းရုပ်ရှင်တွေရိုက်လို့ဆိုတဲ့ရည်ရွယ်ချက်တွေကိုတည်ထောင်တဲ့တပတ်ကြုံချလိုက်တယ်ကျွန်တော်မကြားဘူးတာတွေကျွန်တော်ဒီတိုင်းဒီမှာကြားနေရတယ်ဆိုတာကဟိုရည်ဖို့လည်းကောင်းတယ်ဘာကြောင့်စစ်ကောင်စီကစစ်တပ်ကဘာကြောင့်ဒီတရင်သမားတွေကိုအညှိုးတကြီးနဲ့လောက်ရလဲဆိုတော့သူ့ရဲ့မအောင်မြင်သောအာဏာသိမ်းမှုဖြစ်သွားရတဲ့ကိစ္စတွေမှာနံပါတ်1တရားခံသည်တရင်မီဒီယာတွေကြောင်းသူကတတိကျသတ်မှတ်ထားတယ်အဲ့ဒီတမချက်ကနေသူမစွန့်လွတ်နိုင်တဲ့အတွက်သူဒီဝါရဖြန့်ကြီးအတွက်သူ့ဘက်ကကောင်တာလုပ်မဲ့သတင်းသမားရဲ့အများကြီးမွေးပြီးတော့စတိုရီကိုပုံမှားပေါ့ပုံဖြတ်ဖြတ်အောင်ရိုက်တယ်နောက်ဆုံးတော့သူမအောင်မြင်ပါဘူးပြည်သူလူထုရဲ့စိတ်ဆန္ဒဇွဲနဲ့သတင်းသမားတွေရဲ့စိတ်ပိုင်းဖြတ်မှုနဲ့ဒီလိုတတ်တည်ပေါ့ဗျာနော်တကယ့်ကိုသူတွေကိုယ်တွေရှင်းပြန်တိုက်ရတဲ့အခါမှာကျွန်တော်တို့လူသားကုန်ပိခါရဲ့အမြင်ဆုံးတာဝန်ထမ်းဆောင်သွားတဲ့သတင်းသမားတွေရဲ့ကိုစစ်တပ်ကတော့တည်ရတိမုံပါပဲသူကြာဆုံးသွားပြီးဒီကဘာမျိုးကပျောက်ကွယ်သွားတဲ့အထိတော့သူမုံပါပဲသူ့ရဲ့အမုံတရားသူ့ရဲ့အညှိုးတရားကျွန်တော်တို့မြန်မာနိုင်ငံရဲ့ journalism ရဲ့အတောက်လောင်ဆုံးအထိန်ကြီးဆုံးမိတို့တစ်ခုလို့တော့ကျွန်တော်တင်စားချင်ပါတယ်ခင်ဗ
ျဒီနေရာမှာဒီဆရာနာသိမ်းမှုကြောင့်ပေါ့နော်ဖြစ်ပေါ်လာတဲ့ဖြစ်ပျက်တွေကိုမှတ်တမ်းတင်ရိုက်ကူးတာပဲဖြစ်ဖြစ်ပေါ့နော်တည်င်းယူတာဖြစ်ဖြစ်ဟိုအထူးသဖြင့်တရင်အမှန်နဲ့အမှားပေါ့နော်တရင်အထူတရင်အဖြန်နာတို့ဒီတရင်အမှန်ကိုဟိုတင်ပြရဲဆိုရဲအဲ့လိုအပိုင်းနေမှာမြန်မာတရင်သမားတွေရဲ့တင်ပြမှုရောဘယ်လိုမြင်လဲရှင
်ကျွန်တော်မြင်တဲ့တရင်တင်ပြမှုမှာတော့ဒီ3မိနစ်တာမအောင်မြင်တဲ့အာနာသိမှု3မိနစ်တာနောက်ပိုင်းမှာတော့အများကြီးပြောင်းလဲသွားတာပေါ့နော်ဒီတရင်ကတရင်သမားလောကတွေကိုဝင်လာတဲ့လူငယ်အစ်တွေအများကြီးပဲသူတို့ရှိရာတင်ပြတဲ့ပုံစံအစ်တွေလည်းတွေ့ရတယ်များများသောအားဖြင့်တော့သူတို့ကဒီကပြိပခဇုံထဲမှာ ပရိပခဒဏ်ခံရတဲ့သူတွေနဲ့အတူတူရှိနေကြတာပေါ့နော်ကျွန်တော်မြန်မာပြည်မှာအများစုပါပေါ့ဒါပေမဲ့ quality တင်ဆက်မှုအပိုင်းမှာတော့ကျွန်တော်တို့ပြည်သူရှီကိုရောက်တဲ့အခါမှာတော့ဟိုပြည်သူကိုဒက်ဒိုက်ရိုက်တင်ပြရတဲ့အနေအထားမှာရှိပါတယ်အဲ့တော့ editor ရဲ့အခန်းကဏ္ဍလည်းအင်မတန်အရေးကြီးတယ်ဒီသတင်းကိုအများပြည်သူယုံကြည်စိတ်ချမှုရအောင်မှန်ကန်မှုရအောင်သူတို့အားထုတ်ထားတယ်အသက်ဆွန့်ဆန်ပြကြလူလူရှိမှောက်ကိုရောက်လာတဲ့သတင်းမျိုးတွေပေါ့နော်ဆိုတော့တင်ဆက်မှုပိုင်းမှာတော့ကျွန်တော်တို့နီးနာရတချို့ဒီပညာရေးပညာပြည့်ဝမှုပေါ့နော်အရန်ကိုကပအစင်တန်းအဲ့လိုနေရာမျိုးတွားဖို့မှာကျွန်တော်တို့ဗာအမှန်တိုင်းဝင်ခိုင်းရင်တော့ quality လိုနေပါသေးတယ်ဒါပေမဲ့သတင်းသမားတယောက်ဖြစ်ဖို့ဆိုတဲ့တောင်းတောင်းမီစိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာပြင်ဆင်မှုမှာတော့လုံးဝတန်တရားမရှိပါဘူးခင်ဗျာ
စစ်ကောင်စီဆိုလို့ရှိရင်ကောင်းဆက်လင်းတို့ဖမ်းတဲ့အချိန်မှာသူတို့နှိပ်စက်ခံရတယ်နောက်ပြီးတော့စေးရုံပေါ့နော်ကားတိုက်တဲ့အချိန်ကြောင့်ဒီခါယူကျိုးတဲ့ဒဏ်တွေခံရတယ်တခါစစ်ကြောရေးမှာဖျက်ဆီးရတယ်နောက်ထောင်ထဲမှာလည်းဒီလိုခါကျိုးတဲ့ဒဏ်တွေတခြားဒီကားတိုက်ရနေပြီးရတဲ့ဒဏ်ဟာဒဏ်ချက်တွေကိုခံစားခဲ့ရတယ်ပေါ့နော်ဆိုတော့တင်းသမားတွေနောက်ပြီးတော့ဒါမိသားစုအပိုင်းမှာဆိုလို့ရှိရင်လေသူ့အမေဟာသူ့ထောင်ကျနေတဲ့အချိန်မှာသူ့အမေဟာဆုံးသွားတယ်ပေါ့နော်ဒါမိသားစုအပိုင်းမှာလည်းတော်တော်လေးကိုခက်ခက်ခက်ခဲဖျက်ဆီးရတယ်ဆိုတော့ဒီတင်းသမားတွေကဒီအခက်အခဲတွေကိုဟိုကြော်လွှားရတဲ့နေရာမှာဟိုပေါ့နော်ဘလို့စိတ်တက်မျိုးတွေနဲ့ဟိုကြော်လွှားလဲဥပမာဆိုရင်ဒါကိုနေတမောင်ကိုရိုင်းလည်းတွေ့ကြုံနေရတဲ့ခါကျတော့ဒီလိုစိတ်တက်ပိုင်းဆိုင်ရာဟိုသူတို့ရိုက်ချိုးခံရတာဖြစ်ဖိနှိပ်ခံရတဲ့အခါတွေမှာအာရုပ်ပိုင်းဆိုင်ပိုင်းဆိုင်ရာဖိနှိပ်ခံရတဲ့ခါမှာဒီသတင်းသမားတွေဘလို့ရင်ဆိုင်ခဲ့ကြလဲရှင
်ကျွန်တော်ယုံကြည်မှုပေါ့ကျွန်တော်တို့ပြည်သူတွေကို story တွေပြောပြခြင်းနဲ့ story teller တွေပေါ့နော်အစစ်အမှန်သတင်းတွေကိုပြောပြခြင်းနဲ့သတင်းသမားတွေအားလုံးရဲ့ခံစားချက်ကတော့အတူတူပါပဲအဲ့တော့တယောက်ချင်းစီကြုံခဲ့ရတဲ့ဖြစ်ရဆိုးတွေကတော့တယောက်တစ်ယောက်ထပ်တူမကြပါဘဲချိုးပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာ torture တန်ကတော့အပြင်းထန်ဆုံးဖြစ်တယ်ဆိုတော့ကျွန်တော်ညင်းစရာမလိုဘူးပေါ့လေဒီလိုမျိုးဒုက္ခတွေကိုဘလို့ရင်ဆိုင်ရလဲဆိုတော့နောက်ဆုံးတော့ကျွန်တော်တို့ထပ်ပိုပြီးပြင်းထန်စွာဒီညှဉ်းပန်းနှိပ်စက်ခံရတဲ့ရဲဘော်ရဲဘက်တွေလုပ်ပေါ်ကင်ဘက်တွေမိဘပြည်သူတွေပေါ့သူတို့မျက်နှာကိုကျွန်တော်ပြန်ကြည့်တာဗျဒီလူတို့ရဲ့ထောင်ထဲမှာအချင်းတိုက်ထဲမှာလူတို့ရဲ့ရဲရဲတောက်စွန့်လွန်စွန့်စားတဲ့တတိတွေကိုကြည့်ပြီးကျွန်တော်ပြန်ပြီးခေါင်းအပြန်မွေးယူပါတယ်အပြင်ကဒီတံမုံတီးတန်နေကြာပြီးငါတို့လူတို့ကစောင့်နေသေးတယ်ဆိုတဲ့ညှော်လင်းချက်တွေနဲ့ကျွန်တော်အားမွေးရတာပေါ့ဗျာဒီလိုပဲတရပြီးတရကျွန်တော်တို့ရှင်ဆိုင်ကြော်လွားပြီးဖျက်တမ်းရတာပေါ့နောက်ဆုံးတော့ကျွန်တော်တို့အားလုံးဟိုကိုယ့်ကိုခြေနဲ့ပီတိဖြစ်ရလောက်တဲ့ဆုံးလုပ်မှုတွေကိုစီရှိကြမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်။တယောက်နဲ့တယောက်မိဘတွေဆုံးရှုံးသွားတာပေါ့နော်။အဖေဖြစ်သူနဲ့မတွေ့ရတာ၊မိခင်ဖြစ်သူနဲ့ဇာပနာကိုလိုက်မပို့လိုက်ရတာ၊ညီဆွေမျိုးညီကိုမောင်နှမတွေကိုကြောက်သွားတာပေါ့လေ။ဆိုတော့ဒီတော်လိုင်းရေးစစ်နဲ့တော်လိုင်းရေးမှာကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့အခါမှာတူချင်းတယောက်ချင်းစီမှာတော့ပိဆက်မှုတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အားလုံးရဲ့မူလဘူတာရည်ရွယ်ချက်ဖြစ်တဲ့လွတ်လပ်ခွင့်ဆိုတဲ့နေရာမှာကျွန်တော်တို့လူသားဆန်ဆန်ဒီလိုအကြောက်တရားတွေကိုကြောက်ကြောက်နေပဲဘလို့ရင်ဆိုင်ရလဲပေါ့ဒီ story တွေကိုကျွန်တော်တို့ပြန်ပြောကြမှာပါကဘာလုံးကိုကျွန်တော်တို့ဒီ3နှစ်လုံးကျွန်တော်တို့ဘလို့ဖြတ်တန်းနေတယ်ဆိုရယ် story တွေကိုကျွန်တော်တို့ပြန်ပြောပြနိုင်မှာပါအဲ့ဒီနေ့ကိုကျွန်တော်စောင့်နေပါတယ်ခင်ဗျာ